ရခိုင်ပြည်နယ်ဆရာတို့ကြောက်ဖြူဒေသနဲ့ပြီးတော့စသွဲတန်းလာမဲ့တရုတ်ရေနံတန်းငွေပိုင်လိုင်းစီမံကိန်းကြောင့်ဒေသခံတွေမြေသိမ်းရာသိမ်းခံနေရတယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့အဆက်မပြတ်ဆိုလိုကြားလာပါတယ်ခင်ဗျာ။ဆိုတော့အဲ့ဒီမှာတရုတ်ကုမ္ပဏီတွေဘယ်လိုတွေများလှုပ်ကြိုင်ဆောင်ရွက်နေကြတယ်ဆိုတာသိပြရစီလားခင်ဗျာ။
တရုတ်ကုမ္ပဏီတွေကမြေသိမ်းတာတော့မဟုတ်ဘူး။တရုတ်ကုမ္ပဏီတွေအတွက်မြေသိမ်းတာကတံငွေပိုင်လိုင်းသွယ်မဲ့နေရာကြီး၊တံငွေပိုင်လိုင်းသွားမဲ့နေရာကြီးမှာလေဒီကိုသူတို့ကိုသိမ်းဖို့ဆိုပြီးတော့မြို့နယ်မြေစင်းဌာနကလူတွေနဲ့လိုက်ပြီးတော့တိုင်းကြတာကြတာကြီးအခုလုပ်နေတယ်။ပိုင်လိုင်းသွားမဲ့နေရာကြီးမှာအဲ့ဒါတွေကတော့တချို့ကလည်းပတ်စံရတယ်၊တချို့ကလည်းပတ်စံမဲ့၊တချို့ကလည်းသူဒီကိုတိုင်းတာတိုင်းတယ်သူတို့ကိုရောကြီးမပေးဘူး၊သူတို့ရောကြီးပေးမဲ့စီးရင်မပါဘူးဆိုပြီးတော့ company ကတော့ကောင်းအောင်တည့်နေကြတာပဲ။ဒါပေမဲ့အဲ့ဒါကိုကျွန်တော်ကစရင်းစရာနဲ့တိတိကျကျလှုပ်ထားပြီးတော့တက်ဆိုင်ရာမြို့နယ်မြေစင်းဦးစီးဌာနတို့မြို့နယ်အုပ်ချုပ်ရေးမှုတို့ဒီနယ်မှာအဲ့ဒီမြေကင်တဲ့ဝန်ကြီးတို့ဝန်ကြီးချုပ်တို့ကိုလိုအပ်ရင်ပြောနိုင်အောင်အချက်လက်တွေထုတ်ဆောင်ပြီးတော့မင်းတို့စနစ်တကျလုပ်ထားကြအဲ့လိုတော့ကိုကလှမ်းပြီးတော့ပြောပေးရတယ်မကျေနပ်တာတွေကတော့ပောက်ကွဲနေတာတော့ကျွန်တော်နေ့တိုင်းသူတို့မကျေနပ်ချက်တွေတန်းပြောနေကြတာပဲ
ဒီမကျေနပ်ချက်တွေကိုဒေသခံပြည်သူတွေကဆရာတို့လိုလွတ်တော်အမတ်တွေကိုဆက်သွယ်တိုင်ကြားလာတဲ့အခါမှာပေါ့နော်ဘလို့အချက်တွေကိုအဓိကတွေ့ရပါလဲခင်ဗျာဥမာလေးတစ်ခုလောက်ပြောပြပေးစီချင်ပါတယ
်မနေ့ကကပိုင်းချောင်းကတယောက်ကဖုန်းလှမ်းတဲ့တယ်သူဒီကဘလို့လူပိတ်သားစုတရားကျွန်တော်ရှိရဲ့လေကာရီတခုကိုအဲ့ဒါငွေပိုင်လိုင်းဆက်မဲ့နေရာမှာသူတို့ယူသွားတယ်ပေါ့လေဗျာယူသွားတယ်ဒါပေမဲ့သူတို့တွေကိုစီရင်ကဖယ်ထုတ်ပြီးတော့ဒီလေမီနဲ့ဘာမှမဆိုင်တဲ့လူကြီးစီရင်ဖောက်ပြီးတော့ငွေရအောင်ကြိုးစားနေကြတယ်ဆိုပြီးတော့လှမ်းတင်ဖို့ရယ်မကျေနပ်ကြတယ်ကတော်တော်ဖြစ်ကြနေတူပါရဲ့အဲ့ဒါကြောင့်ကျွန်တော်ကြည်လဲလှမ်းလှမ်းပြီးတော့အခုကြီးတောင်းကြရတာပဲတဲ့တင်ရဒီကိုတိုင်ထားကြတယ်ပြောတယ်တိုင်ထားပြီးမဲ့ဘာမှဟိုဟိုဘက်ကမြေစင်းဌာနတို့မြို့နယ်အုပ်ချုပ်ရေးမှုဖွဲ့တို့ကဘာမှလောက်ကံမပေးကြဘူးဗျာညာသူတို့တော့လည်းပြောတယ်ဒါပေမဲ့ဗျာချက်ချင်းသွားတိုင်တို့ကိုချက်ချင်းဖြည့်ရှင်းဖို့ဆိုရလဲတိုင်ကြရတဲ့ဌာနဒီမှာလည်းအဲ့လောက်တွေလွယ်ကျင်မှလွယ်မှာပေါ့
ရွှေ gas တို့တို့ပေါ့လေကြောက်ဖြူရေနဲ့စေကန်းစီမံကိန်းတို့ကြောက်ဖြူတန်းငွေပိုင်လိုင်းစီမံကိန်းတို့ကိုရက်တန့်ဖို့လှုံ့ဆော်ကြိုးပမ်းဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေရဲ့အပြောအယဆိုရင်ဒီတရုတ်ရေနဲ့ပိုင်လိုင်းစီမံကိန်းကြောင့်လူ့ကွင်ချုပ်ဖောက်မှုကြေကြေပြန့်ပြန့်ရှိနိုင်တယ်ဆိုပြီးထောက်ပြနေတာရှိပါတယ်။ညီယာသိမ်းခံရမှုအပါအဝင်တခြားဘယ်လိုလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေသလဲ။ဆရာတို့သိထားသလောက်ပေါ့လေနဲ့သိပြစီလားခင်ဗျာ
။လူ့အခွင့်အရေးချိုးဖောက်မှုတွေတော့ရှိမှာပေါ့ဗျာ။ဘာဖြစ်လို့လဲဒီဒေသကလူတွေကပုံပြမှုအင်မတန်နောက်ကျနေတယ်။နောက်ပြီးတော့လူမှုဆက်ဆံရေးလည်းအားနေတယ်။အသိတရားပုံပြမှုလည်းအားနေတယ်ဆိုတော့ဒီလိုလူတွေပေါ်မှာလူမှုအကူအညီတွေထက်လူခွင့်ရချိုးပါမှုကြီးများမှာပေါ့ဗျာ။နောက်စီးပွားရေးအရလည်းဖြားကပွဲစားကြီးပါမှာပေါ့ဗျာ။နောက်တစ်ခုကတော့ကျွန်တော်တို့ဒီဂျပ်ပီးဆရာကကျွန်တော်တို့ဒီသားမှာနိုင်ငံတော်အစိုးရကထောက်ကူထောက်မှာပဲမထောက်နဲ့ဆိုတဲ့ထောက်မှာပဲထောက်ကူထောက်မဲ့လို့တော့ကျွန်တော်တို့ကအဲ့ထောက်တဲ့နေရာမှာကောင်းတဲ့ထောက်ယူခြင်းဖြစ်အောင်ပဲကျွန်တော်တို့ကဖြစ်နိုင်ရင်အဲ့ဒါလေးတွေပဲကျွန်တော်တို့ကပြောဆိုပေးရမယ်အသင့်ရှိပါတယ်
။တစ်တော်တွေပြုံးနှီးမှုအပါဝင်ပေါ့လေတဘာဝပတ်ဝန်းကျင်ထိခိုက်မှုအနေထားရောဘယ်လောက်ထိဆိုးဝါးရှိနိုင်ပါလဲခင်ဗျာ။
တဘာဝပတ်ဝန်းကျင်ကတော့ပြတ်မှာပေါ့ဗျာကျွန်တော်တို့ဒီဆက်ယုံဒီယုံတယ်မယ်ဆိုလို့ကြတောင်ပြတ်လိုက်တယ်တောင်ရဲ့တဘာဝဒီပြည့်စည်သွားတယ်မြေမှာရေနံပိုင်လိုင်းဓာတ်ငွေပိုင်လိုင်းကြီးချမယ်ရွှေကက်ဓာတ်ငွေတိုက်ကိုကျွန်တော်တို့ကန်ယူတန်းကပိုင်လိုင်းကြီးချမယ်ဆိုရင်ဒီပင်လေကန်းကြီးတွေတော့ကျန်းကြီးတွေအကုန်လုံးပြည့်စည်တာပေါ့ဗျာဒါတွေကတော့ရှိမှာပေါ့နောက်ပြီးတော့ဒီဓာတ်ငွေပိုင်လိုင်းကြွားတဲ့နေရာမှာတော့ဒီတောင်ကြီးလေကြီးရာကြီးအကုန်လုံးကိုခုတ်ထွင်ချင်းနေပြရမှာပဲနောက်ပြီးတော့ဒီပတ်ဝန်းကျင်မှာလည်းတခြားလူခွင့်ရေးချိုးဖောက်မှုတွေကတော့အနေနဲ့ပြတော့ရှိမှာပေါ့ဗျာ
ဒီရခိုင်ကမ်းလွန်ဒေသထွက်တဲ့ဒဲငွေတွေဟာဒီရခိုင်ပြည်နယ်အတွက်ဖူလုံရေးကိုအဓိကဦးစားပေးတဲ့ဆိုပြီးတော့ထောက်ပြမှုတွေလည်းရှိတယ်လို့အဒီအစိုးရဘက်ကလည်းဒီရခိုင်ကမ်းလွန်ကဒဲငွေတွေဟာရခိုင်ပြည်နယ်နဲ့မဆိုင်ဘူးဘို့အစိုးရနဲ့ပဲအဓိကသက်ဆိုင်တယ်ဆိုပြီးတော့ဝန်ကြီးတွေကထောက်ပြနေတာတွေရှိပါတယ်ဆရာတို့ရောဘယ်လိုတွေများလှုပ်တော်မှာဆောင်ရွက်နေကြပါလဲခင်ဗျာ
တေချာတာပေါ့တေချာတာပေါ့နိုင်ငံတော်ရဲ့အကုန်လုံးကိုနိုင်ငံတော်အစိုးရကပိုင်တယ်တဘာဝတရားစာတဲ့အလုံးကိုပိုင်တယ်ဆိုတော့ကျွန်တော်ရခိုင်ဒေသကပါမပိုင်ဆိုင်မှုကမရှိပဲသူထောက်တာလည်းနိုင်ငံတော်အတွက်ပဲထောက်တာပဲကျွန်တော်တို့ရခိုင်ဒေသအတွက်ထောက်တာမှမဟုတ်တာဒါပေမဲ့ရခိုင်ဒေသအတွက်အဲ့ဒီကဘာပေးမလဲဘာလုပ်ပေးမလဲရခိုင်ဒေသခံကြီးဘာအခွင့်အရေးတွေရမလဲအဲ့ဒါဒီကိုဒေသခံကြီးမျှော်လင့်နေကြတာပဲကျွန်တော်လွတ်တော်မှာဒါဒီကိုဒီအခွင့်အရေးတွေကိုပြောတဲ့အခါသူတို့ကတော့ဘိုးဘိုးဆွေးရမှာတော့ဗျာသူတို့မှလူကျင်တဲ့လူပါလည်းရှိမယ်အရင်တုန်းကဒါကျုပ်သားတန်းဒီလည်းရှိပဲဗျာအဲ့ဒါဒီနဲ့ကျွန်တော်တို့ပထမပြေတော့ရခိုင်ဒေသအတွက်ဒီတန်းဝိတ္တကိုဘာမှမပေးနိုင်ဘူးမတုံနိုင်ဘူးဆိုပြီးတော့လွတ်တော်မှာဒီတိုင်းပြေသွားကြပါပဲကျွန်တော်မိတယ်မိဖုန်းပေးရတာ
2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာလည်းအတီးတိုင်းပဲရေးထားတာတွေ့ရပါတယ်တဘာဝတန်းငွေတွေအပါအဝင်နိုင်ငံမှာရှိတဲ့မြေပေါ်မြေအောက်တည်ရာဓာတ်တွေအကုန်လုံးဘိုးအစိုးရပဲပိုင်ဆိုင်နေဆိုပြီးတော့ရေးထားတာရှိတယ်ဒီအချက်တွေပေါ်မှာရောဆရာတို့ဘယ်လိုတွေများသဘောထားရှိပါလဲခင်ဗျာပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနည်းနည်းပေါ့လေ
နိုင်ငံတော်မှာတပါးဝပြန်ရတဲ့အားလုံးကိုဒါတွေ့ရတာပိုင်နေကြဖွဲ့စည်းပုံစံကိုဥပဒေရေးထားတာကျွန်တော်ဒီစားကဒီစားကံဒီလူတွေကတော့ဗျာခုနေတက်တာတွေ့တဲ့ပြည်ပဲလူချင်းကြတာဟောဒါကျွန်တော်ဒီစားမှာတပါးဝပြန်ပြရတဲ့အများကြီးရှိရဲ့ဒီတပါးဝပြန်ပြရတဲ့ဒီကိုကုမ္ပဏီကပဲဖြစ်ဖြစ်အစိုးရကပဲဖြစ်ဖြစ်ပုဂ္ဂလိကပဲဖြစ်ဖြစ်ထုတ်လုပ်ပြီးတော့အကျိုးများရယူတဲ့အခါကျွန်တော်ဒီစားအတွက်ဘာပဲဖြစ်ဖြစ်ဟိုအများဆုံးရလို့ရှိရင်အများဆုံးဘောကဖွဲ့ဝေအသုံးချတော့ဒီစားကွန်ဖျူတာဒီကိုလုပ်ပြီးဟောရဟိုကျွန်တော်ဆန္ဒဒီကိုနောက်ဥပဒေမှာအဲ့ကမှမပြတ်နိုင်တဲ့အချိန်ထိကျွန်တော်တို့ကတော့ပျော်နေနေတာပဲ
ဒီလိုပေါ့လေပြည်သူတွေရဲ့ဆန္ဒကိုထင်ထက်တဲ့အခြေခံဥပဒေတွေပြုပြင်ပြောင်းလဲဖို့အလားအလာတွေရောဆရာတို့ဘယ်လောက်ထိမျှော်လင့်ချက်ရှိပါလဲခင်ဗျာ
အခြေခံဥပဒေဆိုရလဲဗျာသင်္ခါရသဘောတရားအပြောင်းလဲဒီသူ့အချိန်နဲ့သူရှိလာပါပေါ့ဆိုလို့ရှိရင်မှာအခြေခံဥပဒေစဉ်နှစ်ခုတောင်တည်သွားပြီဒေဇာဖုန်ရဲ့ဥပဒေ250ဥပဒေတို့တည်ကုန်ရပြီအခု2008ဥပဒေဆိုရလဲဘာပဲဖြစ်ဖြစ်သင်္ခါရသဘောတရားပြုပြင်ပြောင်းလဲမှုကြီးကျေးဇူးမူကြီးနောက်နိုင်ငံရေးပါတီကြီးရဲ့ရက်ဒီတိုင်းပြည်ပြည်သားတွေရဲ့အတွေ့ခေါ်ပြောင်းလဲမှုတွေပါဝင်ခြင်းပါညာပေါ့ဗျာဒါဒီကတော့ပြောင်းလဲလာကြမှာပေါ့
ကချင်ပြည်နယ်မှာစောင့်နေတဲ့မြစ်ဆုံရေကာတာစီမံကိန်းဟာတဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးနိုင်တဲ့လူခွင့်ချိုးဖောက်မှုတွေရှိနိုင်တယ်ဆိုပြီးထောက်ပြမှုတွေကြေကြေပြန့်ပြန့်ပေါ်ထွက်ခဲ့တဲ့အတွက်သမရရဲ့မိန့်နဲ့ပေါ့လေရက်ဆိုင်သွားတာတွေ့ရပါတယ်ဦးရခိုင်ပြည်နယ်ကဒဏ်ငွေပိုင်လိုင်စီမံကိန်းတွေကိုလည်းရက်တက်တဲ့နဲ့ဆိုတဲ့တောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ထွက်လာတာတွေ့ရပါတယ်ဆရာတို့ကဘယ်လိုမြင်ပါလဲခင်ဗျဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ရက်တက်မှုတောင်းဆိုသူတွေရဲ့အမြင်တွေကိုဘယ်လိုနည်းများတုံ့ပြန်ကြပါလဲ
တဘာဝတံငွေထုတ်တဲ့ဟာလို့ရတာကိုတောင်းဆိုကြတဲ့ဗျာဒီတဘာဝတံငွေကိုနိုင်ငံတော်အတွက်လည်းအကျိုးရှိစေဒေသခံပြည်သူတွေအတွက်လည်းအကျိုးရှိစေအဲ့လိုအကျိုးကိုတဘာဝကြအောင်မြတ်တအောင်ဖွဲ့ဝေသုံးဆွဲဖို့ပဲကျွန်တော်တို့တောင်းဆိုဖို့လိုမယ်ထင်တယ်ဒီဟာကိုဟမယ်တားမယ်ဆိုတာကတော့သိတဘာဝကြမယ်အထင်မှုတွေကိုလည်းရှိနိုင်ငံတော်ရဲ့တည်ဆောက်နေတဲ့အခြေအနေနိုင်ငံတော်ရဲ့ဖြစ်ပေါ်တိုးတက်နေတဲ့အခြေအနေရ
ဥပဒေရှင်ကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့